ပြည်နယ်24ရက်နေ့ကနေ29ရက်နေ့ထိကျင်းပပြီးစီးသွားတဲ့ပြည်အောင်စုငင်းကြေးညီလာခံ27ရာစုပင်လုံးညီလာခံရလဒ်နဲ့ပတ်သက်ပြီးတော့ SNLD လို့ခေါ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ညီလာခံကနေချမှတ်တဲ့အချက်ပေါင်း38ချက်ပါဝင်တဲ့ပြည်အောင်စုသဘောတူညီချက်ဟာစတိုင်းသားတွေရဲ့ဘုံသဘောတူညီချက်မှာပါရှိတယ်လို့နိုင်ငံတော်မှညီတိအခါမှခွဲမထွက်ရဆိုတဲ့အချက်ကိုမထက်သွင်းသွင်းဘူးဆိုပြီးတော့ SNLG ကောင်းဆောင်တွေကပြောပါတယ် Time to Side Viewing မြန်မာပိုင်းသတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါ28ရာစုပင်လုံညီလာခံကနေချက်ပေါင်း38ချက်ပါဝင်တဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ကိုသဘောတူလက်မှတ်ရေးသွင်းတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့ SNLG ပြောခွင့်ရဆိုင်းလိတ်ကပြောပါတယ်အချက်ပေါင်း38ချက်ပါဝင်တဲ့ပြည်တော်စုသဘောတူညီချက်တွေဟာတိုင်းရင်းသားတွေရဲ့ပုံသဘောတူညီမှုမကျသေးဘဲလက်မှတ်ရေးသွင်းတဲ့ဖြစ်စဉ်ဟာငင်းချောင်းရေးပေါ်စာမှုတို့အယုံကြည်နည်းလာစေတယ်လို့ SNLG ပြောခွင့်ရဆိုင်းလိတ်ကဆက်ပြောပါတယ
်နိုင်ငံရေးပါတီအစုအဖွဲ့မှာဆိုလို့ရှိရင်ဘာတစ်ခုမှသဘောတူညီချက်မကျပါဘူးတစ်ဖွဲ့နဲ့တစ်ဖွဲ့အပြန်အလှန်ငင်းခုံရင်းနဲ့အချင်းကုန်သွားတာပဲဖြစ်နေတယ်အားလုံးကသဘောထားကျတဲ့ဘုံသဘောတူညီချက်တစ်ခုမှမရသေးဘဲနဲ့နိုင်ငံရေးပါတီအစုအဖွဲ့တွေကတယောက်တယောက်ကိုကုစားပြုနေနံပါတ်2ပိုင်းနဲ့အမိသားမျိုးဟာဘူပေါင်းကြော်ပြီးလုပ်နေကြလားဆိုတာလည်းအကောင်ရဲ့ဖြစ်စရာရှိတာပေါ့နော်အဲ့လိုပုံမျိုးနဲ့ဆက်သွားမယ်ဆိုလို့ရှိရင်နောက်မှာတန်စီရဲ့သွားနေတဲ့လမ်းကြောင်းကပုံပြီးတော့မှတန်ဖို့နည်းလာမယ်ယုံကြည်နည်းလာမယ်ဆိုလို့ရှိရင်ငင်းတဲ့လမ်းကြောင်းကိုဖြတ်ခိုင်းနိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
28ရာစုပင်လုံညီလာခံဒုတိယကြိမ်စည်းဝေးမှာနိုင်ငံရေးကဏ္ဍအစုအဖွဲ့လိုက်ဆွေးနွေးတဲ့အချက်ထဲမှာဆက်တွင်ထားတဲ့နိုင်ငံတော်၏နိုင်ငံပိုင်းခြားမှုတို့များသည့်နိုင်ငံတော်မှညီတိခါမှခွဲမဆွဲရဆိုတဲ့အချက်ကိုမဆဲသွင်းသေးဘူးလို့ဆိုင်းလက်ကပြောပါတယ်
ကျောင်းကြီးတဲ့အနေပေါ့နော်ဘယ်တော့ခါမှဆဲမဖဲရဆိုတဲ့သက္ကလုံကိုအခြေခံမူမှဆဲလိုက်ခြင်းအဖြစ်တောင်ကွာဒီကောင်ပင်လုံကတိတော်ကိုကျော်လွန်ရရောက်တယ်။နံပါတ်1အခုငင်းချင်းလုံငန်းရှင်ကိုခိုက်စီမယ်။အခုလည်းဆိုတော့အခုငင်းချင်းလုံငန်းရှင်တွားနေတဲ့ကာလမှာ NPA ရန်ကောင်းတဲ့ကိုဝေရောက်မလာသေးတဲ့အတိုင်းအတာဖြစ်ပြီးအနေချင်တယ်သူတို့ဒီလိုမပေါင်းလာဖို့အတွက်အဟံတန်းဖြစ်စီမယ်။ခွဲမထွက်ခြင်းလို့ကိုပေါင်းစည်းခြင်းလို့ကိုလာပေါင်းတဲ့လူကိုကျွန်တော်မှခွဲမထွက်ပါနဲ့တော့ထပ်ပြောလိုက်တာအဖြစ်ခွဲထွက်ခြင်းအောင်တတိပေးလိုက်တာနဲ့များသိနေမလားဆိုတော့အဲ့ဒီဆိုရင်ကြောက်မှုလို့ကျွန်တော်တို့ကတော့မဆက်သွင်းနိုင်ပါဘူးလို့ပြောရတာ
။နောက်ဆက်တဲ့ရာစုပင်လုံညီလာခံတွင်တမတော်လှုပ်တော်အစိုးရနိုင်ငံရေးပါတီတိုင်းရင်းသားလက်နက်ကိုင်ဖွဲ့လူထုအခြေပြုဖွဲ့ကိုယ်စားလှယ်ဖွဲ့တွေပါဝင်နေတယ်ဆိုပေမဲ့ကိုစားပြုမှုမှာအားနည်းနေသေးတယ်လို့ဆိုင်းလိုက်ကပြောပါတယ်။ဒီတော့သူငင်းချမ်းရေးညီလာခံမလုပ်ခင်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စအပေါ်ဝင်လူမျိုးလားမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပတာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စတွေကိုပြည့်စုံအောင်မလုပ်ပဲဒီတော့သူငင်းချမ်းရေးညီလာခံခေါ်ယူလိုက်တဲ့ပုံမှာ ICA နီလိုင်းရကိုယ်လှမ်းမှုရှိနေတယ်လို့ SNLD ကရှုမြင်နေပါတယ်နောက်ဆက်တဲ့ရုပ်ပြေလုံညီလာခံမှာတိုင်းသာလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ UNSC ခေါ်ညီညွတ်တော်တိုင်းသာလူမျိုးများဖက်ဒရယ်ကောင်စီဖွဲ့၅ဖွဲ့တက်ရောက်ခြင်းမရှိသလို UWSC ဝါဖွဲ့ဥဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့9ဖွဲ့ကလည်းအထူးဖိတ်ကြားသူအနေနဲ့တက်ရောက်ခဲ့ပေမဲ့လည်း ANC လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိနေပါတယ်။လက်ရှိအစိုးရတပ်မတော်တိုင်းသာလက်နက်ကိုင်ဖွဲ့တွေအနေနဲ့ငင်းချမ်းကြီးလမ်းစဉ်ကိုပုံဖော်ရမှာအမြင်ကွဲလွဲမှုတွေရှိနေသေးတဲ့အတွက်လိုလပ်ဖို့လင်းစွာအချိန်ယူဆွေးနွေးရအောင်မယ်လို့မြင်ကြောင်း SNLD ပြောခွင့်ရဆိုင်းလိုက်ကပြောပါတယ
်။ဒီကုံလုံးရဲ့အချုပ်ကနည်းနည်းတောင်းဖို့အတွက်ကိုလူတိုင်းကဆန္ဒရှိနေတဲ့တက်မတော်အပေါင်းနဲ့အတယ်ကြီးတော်များများကအဖြစ်တက်မဖြစ်သေးဘူး။တိုင်းနဲ့တည်းကယုံကြည်မှုအားနည်းနေသေးတယ်
။ကျင်းပစီစီသွားတဲ့ညီလာခံရလာရတိုင်းသားတွေနေတဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတာရဲ့။တိုင်းနဲ့ပြည်နယ်အသီးသီးမှာရှိတဲ့အခြားဖွဲ့စည်းတွေလည်းနိုင်ငံရေးဖြစ်စဉ်တွေပါဝင်လာနိုင်ခြင်းမရှိသေးတာရဲ့။တိုင်းသာလက်နက်ကန်ဖွဲ့တွေအားလုံးပါဝင်နိုင်ခြင်းမရှိသေးသလိုအချက်ပေါင်း38ချက်ပါဝင်တဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ကိုလက်မှတ်ရေးသွင်းတဲ့ကိစ္စဟာတိုင်းသာနိုင်ငံရေးပါတီရဲ့သဘောထားဆန္ဒမပါဘူးလို့လည်းအကန့်အသတ်ပေါ်ထွက်နေပါတယ်ခင်ဗျာ။